မြန်မာနိုင်ငံမှာထထွေရွေးကောက်ပွဲကိုငြင်းငြင်းချင်းချင်းကျင်းပနိုင်ခဲ့တာဟာအစဉ်လာကောင်းတရားကိုချက်မှတ်လိုက်နိုင်ခြင်းဖြစ်တယ်လို့အမေရိကန်ပြည်ထောင်စု George Town Tech တို့ဂုဏ်သူဆောင်ပါမောက်ကဒေးဗစ်စတမ်မကချက်မှတ်လိုက်မှတ်ဒီခံပါရှင်မှတ်ချက်ချလိုက်ပါတယ်ဒါပေမဲ့မဲအများစုအနိုင်ရအတိုက်ခံပါတီအနေနဲ့စစ်တပ်အင်အားကြီးစိုးထားတဲ့စနစ်အတိုင်းနိုင်ငံကိုအုပ်ချုပ်ဖို့စိန်ခေါ်မှုတွေအများကြီးရင်ဆိုင်ရဖွယ်ရှိနေတယ်လို့လည်းဆိုပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဦးကျော်စံသာကဆက်သွယ်မေးမြန်းရမှာပါမောက်ကDavid Steinberg ကအခုလိုစပြောပါတယ်
။ Well, there are many, many challenges. One is that the NLD has always said from the very beginning
စင်ခေါ်မှုတွေကတော့အများကြီးပါ။ NLD ဟာအစကတည်းကစစ်တပ်ဟာရက်သားထိန်းချုပ်မှုအောက်မှာရှိရမယ်လို့ပြောထားခဲ့ပါတယ်။စစ်တပ်ကလည်းဘေးရက်သားရဲ့ထိန်းချုပ်မှုမျိုးမှသူတို့အပေါ်မှာမရှိအောင်ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲထားပါတယ်။နောက်ပြီးတော့လုံခြုံရေးအတွက်လိုအပ်တဲ့ထင်းစစ်တပ်ကတိုင်းပြည်ကိုထိန်းချုပ်ထားနိုင်ပါတယ်။ကိုကမှလည်းဒီလိုမျိုးလုပ်ပြီးပါပြီ။နောက်တစ်ချက်ကဝန်ကြီးဌာနတွေအားလုံးမှာအာဏာအရှိဆုံးအရာရှိကြီးတွေအဖြစ်အတွင်းဝင်ချုပ်ယာရုတွေကိုစစ်တပ်ကဖန်တီးထားပါတယ်
။ဆိုတော့ဒီလိုအချိန်မျိုးမှာစစ်တပ်ကိုဆုတ်ခွာတော့အောင် NLD ကဦးစားပေးဆောင်ရွက်တဲ့လို့ထင်ပါလားခင
်ဗျာ။ It may be a priority for the NLD but it will not work.What you may get over time, I believe you will get the same.
NLD တို့ဦးစားပေးကိစ္စဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့လုပ်လို့တော့မရနိုင်ပါဘူး။အချိန်ကြာလာတဲ့နေ့မှတဖြည်းဖြည်းရော့ကျသွားနိုင်ပါလိမ့်မယ်။စစ်တပ်ကနိုင်ထက်စီးနင်းလှုပ်ထားတဲ့ပြည်နယ်တွေမှာ NLD ရောတိုင်းရင်းသားအုပ်စုတွေပါစစ်တပ်ရဲ့ယုံကြည်မှုကိုရရှိအောင်လုပ်ရပါလိမ့်မယ်။ဒါပေမဲ့ကြာဦးမှာပါ။ NLD မျောလင့်ထားတာတဲ့ကြာမယ်။အမေရိကန်ပြည်တော်စုမျောလင့်ထားတာတော့ကြာမြင့်ပါလိမ့်ဦးမယ်။
အမေရိကန်ပြည်ထောင်စုဆိုလို့ဒီအချိန်မှာအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအစိုင်းအဝိုင်းကဘာလုပ်သင့်ပါလဲမြန်မာအရေးနဲ့ပတ်သက်ပြီးတော့
Well, all seems to me to be to congratulate the Burmese people on what they have done to say that we are prepared to continue to support
ဒီလိုဆောင်ရွက်နိုင်ခဲ့တဲ့အတွက်မြန်မာပြည်သူတွေကိုချီးကျူးဂုဏ်ပြုရပါမယ်အကောင့်ဘက်ကဥတီလာတဲ့ဖြစ်ထွန်းမှုတွေကိုဆက်လက်ထောက်ခံသွားဖို့အဆင်သင့်မယ်လို့ပြောပါလိမ့်မယ်ပြီးတော့ပြောင်းလဲမှုတွေလင်းလင်းမြန်းမြန်းဖြစ်ပေါ်ရရှိလာလိမ့်မယ်ဆိုတော့မျောလင်းချက်မစော့ဖို့တော့အရေးကြီးပါလေ
အခုမြန်မာနိုင်ငံမှာဖြစ်နေတဲ့အစဉ်ကူးပြောင်းမှုကိုကြည့်မယ်ဆိုရင်ကျန်တဲ့ဒေသတွေအထူးသဖြင့်အစ်စ်လက်ပိုင်းဒေသတွေရဲ့အပြောင်းလဲနေဆိုင်ရင်အတော့ကိုညင်သာတယ်ဆိုတာတွေ့ရပါလိမ့်မယ်ဒါဘာကြောင့်လို့ထူကြတယ်လို့ညင်သာတယ်လို့ထင်ပါလဲခင်ဗျာ
Well I think it's somewhat different A because in the case of Myanmar it came from the top in other words the change
မတူရတဲ့အကြောင်းနံပါတ်1ကတော့မြန်မာပြည်ရဲ့အပြောင်းလဲဟာထိတ်ဆုံးကလာတာဖြစ်ပါတယ်အပြောင်းလဲလုပ်ရမယ်ဆိုတာကိုလူအဖွဲ့အစည်းရဲ့ထိတ်ဆုံးကနေစတင်လိုက်တာဖြစ်ပါတယ်လမ်းပေါ်မှာစတင်ဖြစ်ထွန်းခဲ့တာမဟုတ်ပါဘူးအရက်ຫນွေဦးဟာလမ်းပေါ်ကနေစတင်ခဲ့ပါတယ်ဖိလစ်ပိုင်ကိုရီးယားအင်ဒိုနီးရှားတို့မှလည်းလမ်းပေါ်ဆန္ဒပြပွဲတွေကနေအပြောင်းလဲကိုစတင်လိုက်တာပါမြန်မာနိုင်ငံဟာဆန္ဒပြပွဲတွေအစောပိုင်းမှာရှိခဲ့တယ်ဆိုပေမဲ့ဒဇုံတစ်ခုလုပ်ဖို့ဓာတ်ရိုက်ဖိအားမတက်ရောက်ခဲ့ပါဘူးဒါပေမဲ့စစ်တပ်ကဒဇုံတစ်ခုသူတို့လုတ်ကိုလုတ်ရတော့မယ်မလုတ်ရင်အောက်ခြေကလှုပ်ရှားမှုတွေဆန္ဒပြပွဲတွေကိုရင်ဆိုင်ရတော့မယ်ဆိုပတ်နက်စွာသဘောပေါက်သွားတယ်လို့ထင်ပါတယ်ဒါဟာကြံကပ္ပနိုင်ငံတွေနဲ့ကွဲပြားမှုဖြစ်ပါတယ်ဒါပေမဲ့စစ်တပ်ကိုအရက်သားကတော့ထိန်းချုပ်မခံရရေးအမျိုးသားလုံခြုံရေးညီညွတ်ရေးစတာတွေကိုစိတ်ချရတဲ့အထိထိန်းထားပါလိမ့်မယ်
ဆိုတော့ဒီညမှာချင်းချင်းချင်းမှာပေါ်ပေါက်ခဲ့တဲ့ဒီမိုကရေစီအုံကြွားမှုနဲ့2008ဒါဆာဖရန်တော်လှန်ရေးတို့လူကိစ္စမျိုးကိုမေးထားလို့ရမှာစညာ
No no we don't forget that at all but those were put down and they did there was no prospect of them coming up again
မရပါဘူးမေးလို့မရပါဘူးဒါကနှစ်ကိုခဲ့ပြီးတော့ချက်ချင်းပြန်ပြီးတော့ဖြစ်လာနိုင်တဲ့အခြေအနေမျိုးမရှိသေးပါဘူးလူတို့ကသူတို့ကိုမကြိုက်ဘူးဆိုတာကိုပြခဲ့ကြပါတယ်ဒီနောက်မှာစစ်တပ်ကလိမ္မာပန်းနက်စွာနဲ့သဘောပေါက်သွားခဲ့တာပါနောက်ထပ်ဒီလိုမျိုးထပ်မဖြစ်ခင်မဖြစ်ရအောင်လုပ်ရမယ်ပြုပြင်ရေးလုပ်ပြီးတော့စနေရဲ့ပြင်ပကနေဝိုင်းရံပြီးတော့စောင့်ကြည့်တော့ရမယ်ဆိုတာကိုသဘောပေါက်သွားကြပါတယ်။ဒါအပြင်စစ်တပ်ဟာအများစုဟာပြင်းပြင်းထန်ထန်ပဲတိုင်းပြည်ကိုချစ်ကြသူတွေပါ။တိုင်းပြည်တိုးတက်ပြောင်းလဲတာကိုလည်းသူတို့လိုလားကြပါတယ်။